ကန့်မှာလေခွင့်ပြုချက်မဲ့အစအုပ်ဦး400ကျော်ရှိတယ်ဆိုတာတွေကိုဘလို့စစ်စစ်အရေးယူသွားဖို့တွေရှိမလဲရှင်
ကျွန်တော်တို့အဲ့ဒါကတော့ကျွန်တော်တို့ဒီပကံဒေသအတွက်ဖွဲ့ထားတဲ့ကျွန်တော်တို့စီမံခန့်ခွဲရေးအဖွဲ့ရှိပါတယ်ဗျဝန်ကြီးချုပ်ဦးဆောင်တဲ့အဖွဲ့ဝန်ကြီးချုပ်ဦးဆောင်တဲ့အဖွဲ့ကိုတင်ပြပြီးတော့ဆောင်ရွက်တော့မှာပါစီမံခန့်ခွဲမှုကော်မတီဖွဲ့ပြီးတဲ့နောက်ဟိုဖွဲ့ပြီးတဲ့အချိန်ကစပြီးတော့ကျွန်တော်အခုချိန်ထိအစည်းအဝေးမပေါ်တိုင်လေးပါဗျအစည်းအဝေးပေါ်တဲ့ခါမှာဒါကိုကျွန်တော်တိကျအိတ်တစ်ခုအနေနဲ့တင်ပြပြီးတော့ဆောင်ရွက်တော့မှာဖြစ်ပါတယ
်အဲ့ဒီခွင့်ပြုချက်မဲ့အဆောက်အုံတွေကဘလို့အဆောက်အုံတွေလဲရှင်ဟိုတယ်တွေလားလူနေအိမ်တွေလားရှင်
အဒူနေအိမ်နေပါဗျ။ဟိုဒူနေအိမ်နေပါ။ဟိုအခုမှဖြစ်တဲ့ဟာမျိုးတော့မဟုတ်ပါဘူးဗျ။ဒီရင်တော့ကတည်းကနည်းနည်းလေးဟိုဟိုပါပေါ့ကျူးကျော်သဘောမျိုးနေကြတဲ့ဟာမျိုးလေးတွေဖြစ်ပါတယ်
။အော်ဟုတ်ကဲ့ရှင်။ဟိုတယ်အစားအုပ်တွေလည်းအဲ့ဒီမှာခွင့်ပြုချက်မဲ့ရှိတယ်လို့လည်းကြားရလို့ရှင်။အဲ့ဒါတွေရောတွေ့ရလားရှင်
။ဒီဟိုတယ်ကိစ္စတွေကတော့တက်တက်ပါဗျ။ဒီကနေ့ကျွန်တော်တို့ဒီတိုင်းပြည်သားကြီးဝန်ကြီးချုပ်ရဲ့ကျွန်တော်တို့ဒီသာသနာရေးနဲ့ညီလေးဝန်ကြီးဌာနဝန်ကြီးရဲ့ဟိုတယ်ခရီးဝန်ကြီးရဲ့သူတို့ဒါတွေကိုဆွေးနွေးညှိနှိုင်းပြီးတော့ဆက်လက်ဆောင်ရွက်သွားမှာပါဗျ။
အဲ့ဒီအစအုပ်တွေကဒီပကံရင်ကျေးမှုဒေတာရဲ့ဘယ်နေရာတွေမှာရှိနေတာလဲရှင
်။အများအားဖြင့်တော့ကျူးကျော်တယ်ဆိုတာနေရာအနှံ့ရှိတာတနေရာထဲမှာစုပြုံပြီးတော့ရှိနေတာမဟုတ်ဘူး။နေတယ်နောက်တစ်ခါဟိုတယ်တွေလည်းဒီတိုင်းမှာပဲကြာ။အများအားဖြင့်တော့ကျွန်တော်ရင်ကျေးမှုဇုံလဲဆိုပဲပြောရမှာပေါ့နော
်။အဲ့တကယ်လို့အရေးယူမယ်ဆိုလို့ရှင်ရောဘယ်ဥပဒေနဲ့ဘယ်လိုပြစ်ဒဏ်တွေနဲ့အရေးယူလို့ရလဲရှင်
။ကျွန်တော်တို့ဒီနေရာမှာတော့ဟိုကနှစ်မျိုးရှိတာပေါ့နော်ကျူးကျော်တွေမှာ။ဆိုတော့တစ်မျိုးကတော့ကျွန်တော်တို့ရင်ကျေးမှုဥပဒေပေါ့1998ခုနှစ်ကပြဋ္ဌာန်းတဲ့ရင်ကျေးမှုဥပဒေရှိပါတယ်ကြာ။နောက်တစ်ခုကတော့လေယာဉ်ရေးစီမံခန့်ခွဲမှုကော်မတီရှိပါတယ်ကြာ။စီမံတရားနဲ့မြေထဲမှာဆိုရင်တော့စီမံတရားကော်မတီရဲ့ဥပဒေရှိပါတယ်။အဲ့တော့ဘယ်ဥပဒေနဲ့အရေးယူရမလဲဆိုတာကျွန်တော်တို့ဒီစီမံခန့်ခွဲမှုကော်မတီရဲ့အဆုံးချက်ကအရေးကြီးပါတယ်။
အဲ့တော့စီမံခန့်ခွဲမှုကော်မတီအစည်းအဝေးကဘယ်တော့လောက်စပြစ်မလဲရှင်
။အဲ့ဒါတော့ကျွန်တော်တို့ဒီဝန်ကြီးချုပ်ပြီးလို့အားတဲ့အချိန်မှာတို့အစည်းအဝေးခေါ်မယ်လို့ကျွန်တော်သိရပါတယ်ဗျ။ဒီလဟိုအစ်လာတယ်ပေါ့နော်။အောက်ကလာတယ်မှာတော့ဖြစ်ပါမယ်ဗျ။ပထမကြိမ်စီးဝေးကတော့
အဲခုနကဒီကျူးကျော်အစားအုပ်တွေဟိုတယ်တွေပေါ့နော်။ဒီခွင့်အဓိကအဖြစ်ဒီခွင့်ပြုချက်မဲ့အစားအုပ်တွေကဘယ်ကလေးကနေပြီးတော့ကိုစပြီးတော့ဖြစ်နေတဲ့အခြေအနေတွေလဲရှင်။ဘယ်ကလေးကစပြီးစောက်ထားကြတာတွေလဲရှင်
။အဲတချို့ကျူးကျော်အိမ်တွေဆိုတာကြာပြီးကလွန်ခဲ့တဲ့ဟို35မိနစ်လောက်ကတည်းကခင်ကျူးကျော်နေတဲ့ဟာတွေပဲဖြစ်ပါတယ်ဗျ။ဒီဘက်နောက်ပိုင်းနေတဲ့ကျူးကျော်နေတဲ့ဟာတွေဖြစ်ပါတယ
်။အဲ့တော့ဒီကျူးကျော်စပြီးတော့ကျူးကျော်တဲ့အချိန်တုန်းကဒီဌာနအနေနဲ့မသိခဲ့တာလားဘလို့ကြောင့်လဲရှင
်။အဲ့ဒီတော့ကျွန်တော်မရောသေးတော့ကျွန်တော်တောင်းဝန်ထမ်းတော်တာဒီပြီးခဲ့တဲ့အချိန်မှလာမှာဆိုတော့အဲ့ဒီတော့ရဲ့အချိန်လေးတော့ကျွန်တော်စက်ပြနေပြီးပြောဖို့ကကျွန်တော်နည်းနည်းလေးအခက်ကျင်းရှိပါတယ်
ဒါဆိုတော့ဒီလက်ရှိပေါ့နော်ခွင့်ပြုချက်မဲ့အစားအုပ်တွေအဲဟိုတယ်တွေဒီကျူးကျော်တွေကိုဘယ်လိုအတိပေးအကြောင်းကြားတာမျိုးတွေရှိထားလဲရှင
်ကျွန်တော်တောင်းဝန်ယူတဲ့အချိန်ကဆက်ပြီးတော့ဒီကျူးကျော်တွေဆက်ပြီးတော့မတွောအောင်တော့ကျွန်တော်တို့ဒီမော်နီတာရင်းလုပ်တယ်ကျွန်တော်တို့ကွန်ရှင်းကြည့်တယ်ကြည့်တော့ကျူးကျော်တဲ့ဌာနနဲ့ကျွန်တော်တို့သတိပေးတားမြစ်တယ်တားမြစ်ပြီးတော့မိသားစုချင်းကျွန်တော်တို့ဥပဒေအရအေးယူဆောင်ရတာရှိပါတယ်အလားတူတော့ပဲဒီဟိုတယ်ကိစ္စတွေကိုလည်းကျွန်တော်တို့ဒီဆက်လက်ဆောင်ရမယ်ဆိုရင်တော့ကျွန်တော်ဥပဒေအရအေးယူမယ်ဆိုအကုန်လုံး notice ပေးထားပါတယ
်ကျူးကျော်ထားတဲ့အစားအုပ်တွေပဲဖြစ်ဖြစ်ပေါ့နော်ဟိုတယ်တွေပဲဖြစ်ဖြစ်တကယ်တမ်းဆိုလို့ရှိရင်ရောပြန်ပြီးတော့ဖျက်ရမယ်အခြေအနေမျိုးတွေရောရှိလားရှင
်စီမံခန့်ခွဲမှုကော်မတီရဲ့အဆုံးချက်ပုံမှန်မူတည်ပါတယ်ကြာဒါကတော့အကုန်လုံးစဉ်းစားသုံးသပ်ရမယ်အခြေအနေရှိပါစဉ်းစားမှဆိုတော့ဥပမာအပြင်ကျူးကျော်တယ်ဆိုရင်400ကျော်ရှိတယ်400ကျော်သုံးလုံးကျွန်တော်တို့အရေးယူမလားဒါမှမဟုတ်အရင်တုန်းကထားတဲ့ကိုပြန်လဲစီစစ်ပြီးတော့နေရာချထားပြီးတော့ဆောင်ရမလားနေရာတွေကတော့ဒါစီတူရဲ့မျက်နှာကိုလည်းကြည့်ရအောင်မယ်ဒီပိုင်းကလူတွေလည်းရှိပါတယ်ကြာအဲ့ဒါကြောင့်မို့ကျွန်တော်အနေနဲ့တော့ဒါအဆုံးချက်ပုံကတော့ခဲခဲပါတယ်
ဟုတ်ကဲ့ပါရှင်အခုလိုဖြေကြားပေးတာကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ပါခင်ဗျာဟုတ်